စူလင်လာကိုမှနာယူတော်မဲ့အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်ထိုနီကန်နေဒီရဲ့နေရာမှာအစာထုတ်ခံထားရေးအမိစင်းတင်သွင်းဖို့စဉ်းစားနေသူတွေက၄ဦးနဲ့တရင်လာနေကတွေ့ဆုံသလိုနောက်ထပ်၂ယောက်ဒါမှမဟုတ်၃ယောက်နဲ့ထပ်တွေ့အောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။တရင်လာနေကသူတွေ့ဆုံသူတွေဟာပညာရေးပိုင်းဆိုင်ရာနဲ့တခြားနည်းလမ်းတိုင်းမှာမတူကွဲပြားမှုပေါင်းစုံရှိတဲ့သိတ်ကိုထူးချွန်ပြောင်ပြောင်းသူတွေဖြစ်ကြတယ်လို့သမ္မတထရမ့်ကတရင်နောက်တွေကိုတရင်လာနေမှာပြောပါတယ်။ရွေးချယ်ဖို့စဉ်းစားနေသူတဦးချင်းနဲ့45မိနစ်လောက်စီကြာအောင်သမ္မတထရမ့်ကတွေ့ဆုံပြောဆိုရဲလို့အင်ပြီးတော့ပြောခွင့်ရဆရာဟက်ကာဘီဆန်ဒါစ်ကတနင်္လာနေ့မှာပဲပြောပါတယ်။အဲဒီလူတွေဘယ်သူတွေဆိုတာကိုတော့ဆန်ဒါစ်ကမပြောပါဘူး။အမည်စင်းတင်သွင်းမှုသူရထားမဲ့နောက်ဆုံးစီးရင်ထဲမှာအမျိုးသမီးနှစ်ဦးပါဝင်ပြီးစူရန်လ9ရက်နေ့မှာပြီးသက်ရွေးချယ်မယ်လို့သမ္မတထရမ့်ကပြောထားပါတယ်။